ရှင်းနေကြီးဥက္ကိုနီလောက်ကျန်ခံရမှုရုံးထုတ်စစ်ဆေးတဲ့အခြေအနေကိုပြောပြမှာပါမနေ့တောက်ကြနေ့ကဒုတိယအကြိမ်ရုံးထုတ်စစ်ဆေးချိန်မှာအဓိကတရားခံဖြစ်ပြီးထွက်ပြေးတင်းဆောင်နေတဲ့တရားခံအောင်ဝင်းခိုင်ကိုဖမ်းနိုင်ဖို့လူဖမ်းဝင်ရန်ထပ်ပြီးထုတ်ပေးဖို့တရားလုံးရှင်းနေတွေကရှောက်ထားခဲ့ပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်
ရှင်းနီဥကိုနီလောက်ကျန်ခံရမှုနဲ့ပတ်သက်လို့မက်လ၁၉ရက်နေ့ကရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးမှာရုံးတင်စစ်ဆေးခြင်းနောက်ထပ်ကျန်းအာပါတအုပ်ဖြစ်တဲ့အောင်ဝင်းခိုင်အောင်ဝင်းစော်တို့နဲ့ညီကိုတော်ဆက်သူအောင်ဝင်းထွန်းကိုလည်းရုံးထုတ်ခဲ့ပါတယ်သူကိုပြည်ထောင်ဝင်ကြီးဌာနကနေဥကိုနီအမှုနဲ့ပတ်သက်လို့ဖေဖော်ဝါရီလ၉ရက်နေ့ကသတင်းစာရှင်းလင်းပွဲပြုလုပ်ချိန
တာနေရာစီစဉ်တာတွေလုပ်ခဲ့သူတုပ်ဖြစ်တယ်လို့ဆိုပါတယ်သူ့ကိုပြစ်မှုဆိုင်ရာဥပဒေပုံမှ212ပြစ်မှုကျူးလွန်သူကိုလက်တင်ခံတဲ့ဥပဒေနဲ့တရားစွဲထားကြောင်းတရားလိုရှိနေတွေကပြောပါတယ်မင်းကဒုတိယအကြိမ်ရုံးထုတ်စစ်ဆေးချိန်မှာအမှုနဲ့ပတ်သက်လို့ရှောက်လဲကြားနာချက်တွေမလုပ်နိုင်သေးပေမဲ့တရားလိုရှိနေတွေဘက်ကတော့ထွက်ပြေးတိမ်းရှောင်နေတဲ့တရားခံအောင်ဝင်းခိုင်နဲ့ပတ်သက်လို့တရားရုံးဘက်ကဥပဒေကြောင်းအရပြည်စုံနဲ့လူဖမ်းဝင်ရန်ထပ်မံထုတ်ပေးဖို့ရှောက်ထားခဲ့ကြောင်းအစိုးရတရားလိုရှိနေဦးနေလာကရုံးချင်းအပြီးမှာသတင်းတောက်တွေကိုအခုလိုပြောပါတယ်
အဲ့ဒီလိုပြောတဲ့ကိစ္စကပါလဲဆိုဝရံကိုတရားရုံးကထုတ်ဆင်းတဲ့ခါမှာထပ်မံပြီးတော့ဝရံလုံးလုံးမရှိတော့ကြောင့်ထပ်မံဝရံထုတ်ဆင်းပြီးပါလူဖမ်းဝရံပေါ့အဝင်းခိုင်ပေါ့အမှုဝရံကိုထပ်ထုတ်ပြီးထပ်ခွေထပ်ထုတ်ပြီးတော့ငါတို့ကတတ်တလို့လျှောက်ထားတာလေနောက်တန်းကျက်ပေါ်မှာတရားရုံးကနေပြီးတော့ချက်ချင်းမိတ်မချသေးဘူးဟိုသူတို့ရဲ့ခြေပတ်ချက်မရှိသေးဘူးအခုတော့ဘယ်သူမှခြေပတ်ချက်မရှိသေးဘူးတရားခံပြီးစင်ညာသိမ့်မစင်ညာသိမ့်ဥပဒေရေးရအငြင်းပွားမှုပဲရှိနေတယ
်ပထမအကြိမ်ရုံးထုတ်စစ်ဆေးမှုကတော့မက်ရှလာ3ရက်နေ့ကပြုလုပ်ခဲ့တာပါနောက်တစ်ပတ်တောက်ကြနေတတိယမြောက်ရုံထုတ်စစ်ဆေးမဲ့အချိန်မှာတော့အမှုနဲ့ပတ်သက်နေတဲ့တပ်တွေအတော်များများကိုခေါ်ယူစစ်ဆေးမယ်လို့ခန့်မှန်းထားကြောင်းဥက္ကဋ္ဌီမိသားစုရှေ့နေဥက္ကင်မောင်ထေကရုံချင်းအပြင်းမှာတရင်တော့တွေကိုအခုလိုပြောပါတယ်
နောက်တစ်ပတ်ဆိုရင်တော့ကျွန်တော်တကယ်လို့စသစ်လိုက်ပါလို့ညွှန်လိုက်ပါတယ်စစ်မှာပါအခုဒီအမှုနဲ့ပတ်သက်ပြီးတော့တို့တို့ခုခုံဖွဲ့ပြီးဖြစ်တယ
်ဟုတ်ကဲ့
ဟိုအစိုးရဘက်ကလည်းခုံဖက်ပြီးလိုက်တယ်ကျွန်တော်တို့ကတော့နိနာသူကငှားထားတဲ့ရှင်းနေအစိုးရရှင်းနေများနဲ့အတူကျွန်တော်တို့ကအကြံပေးပြီးတော့ပူပေါင်းရေးဆောင်ရွက်ဖို့အတွက်ပါတို့ရဲ့အန်ဒါကနေဟိုတို့ရဲ့ဟိုဘယ်လိုပြောကြီးကြပ်ကုတ်ကဲမှုအောက်ကနေပြီးတော့ကျွန်တော်တို့အမှုမှာပူပေါင်းပြီးပါမယ်ဆောင်ရွက်ပေးနေတာ
တရားခွင်စစ်ဆေးချက်ပေးမှုတွေမှာသတင်းသမားတွေကိုကြည့်ရှုနားထောင်ခွင့်ပေးခဲ့ပေမယ့်ဗီဒီယိုကင်မရာနဲ့ရိုက်ကူးတာအတန်ဖန်းတာတွေကိုတော့ခွင့်မပြုခဲ့ပါဘူး။အဲ့ဒီရုံးချင်းမှာတက်ဆိုင်ရာမြို့နယ်လွှတ်တော်အမတ်တွေလည်းလာရောက်နားထောင်ခဲ့ကြပါတယ်။ဒီအတော်တွင်မက်ရှလာ15ရက်နေ့ကတာမွေမြို့နယ်ထွေအုပ်ဒူဦးစီးမှုနေမျိုးဆွေဟာမိမိကိုမိမိကြိုးဆွဲချတည်ဆုံးခဲ့တယ်ဆိုတဲ့အမှုမှာဥက္ကဋ္ဌလောက်ကျန်ခံရမှုနဲ့ပတ်သက်နေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဥက္ကဋ္ဌကိုလောက်ကျန်မှုမှာကြံအာပါတဦးဖြစ်တဲ့ထောင်လန်းရေးဟောင်းဇေယျဖြိုးကိုအာနာပိုင်တွေဖမ်းဆီးချိန်တပ်တေကံပစ္စည်းတွေကိုတင်းစီရမှာဥနေမျိုးဆွေပါဝင်ခဲ့တယ်လို့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့တက်ဆိုင်ရာတာမွေမျိုးနဲ့ရဲစခန်းကိုဆက်သွယ်မေးမြန်းရမှာတာဝန်ကျရဲအရာရှိတဦးတုံ့ပြန်ပြောဆိုတာကတော့
အဲ့ဒီကောင်ကလည်းမသိရတယ်ကျွန်တော်လည်းဘာမှမသိဘူ
းဟုတ်ကဲ့အခုအဲ့ဒါဒူဦးစီမှုဥနေမျိုးဆွေကိစ္စလေးကျမတို့အဲ့ဒါသေချာမေးချင်လို့ပါအခုနောက်ဆုံးသူကဟိုကျိုးဆဲချတည်ဆုံးခဲ့တဲ့အချိန်ကြီးပေါ့နော်အခုဒီရဲစခန်းဘက်ကဗားရီများထုတ်ပြန်ထားပါလေရှင်
ပြန်ဝင်တော့မှထင်မြင်ချက်မပေးနိုင်သေးဘူးကျွန်တော်တို့ကကျွန်တော်တို့အနေနဲ့ဘာမှမသိနိုင်သေးဘူးတကယ်ချင်းရတော့မှကျွန်တော်လည်းဒီစားလည်းမသိနိုင်ဘူးနော်ဒီရောက်ကနေရောဖုန်းဆက်လို့ပဲကျွန်တော်ကအကြောင်းကြားလို့ပဲသွားလို့ရတယ်သူတို့အကြောင်းကြားမှသူတို့သွားရတဲ့ချင်းရတော့အခုချိန်ကြီးဘာမှမသိရနိုင်ဘူ
းမှုကင်းကိုကိုယ်တိုင်သွားရောက်စစ်ဆေးခဲ့သူတွေထဲမှာပါဝင်ခဲ့တဲ့တာမွေမြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးလှသိန်းကတော့ဦးနေမျိုးဆွေကျိုးဆဲချတိတ်ဆုံးတဲ့နေရာနဲ့တပေလောက်အကွာမှာသွေးကွက်တစ်ကွက်နဲ့ညာဘက်မျက်ခုံးမှာပေါက်ပြဲဒဏ်ရာတစ်ခုတွေ့ခဲ့ကြောင်းပြောဆိုခဲ့ပါတယ်ရှင်